ပါဝင်တဲ့မြောက်ပိုင်းမဟာမိတ်သုံးဖွဲ့ဟာဖေဖော်ဝါရီလ29ရက်နေ့ထိနှစ်လကြာအပြည့်ခက်ရက်စဲတယ်လို့ဇန်နဝါရီလ1ရက်နေ့ကကြေညာခဲ့ပြီးနောက်ပိုင်းမြေပုံအန်မင်းပြနဲ့ပလောဝမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်။တပ်မတော်ထိုးစစ်တွေကိုမရက်တန့်တာကြောင့်မြေပြင်မှာတိုက်ပွဲတွေဆက်ဖြစ်နေတာလို့အေအေပြောခွင့်ရသူခိုင်သူခါကပြောပါတယ
်။အခုလည်းပဲဒီကျွန်တော်တို့ဘက်ကနေပြီးတော့ရဖက်နဲ့တပည့်ယုံကြည်မှုတိဆောက်ရေးကိုအထောက်အကူပြုဖို့အတွက်ဒါထိုးစစ်တွေကိုရထားမယ်ဆိုပြီးတော့ကြေညာထားပေမဲ့လည်းပဲဟိုမြန်မာစစ်တပ်ဘက်ကတော့ဒါသူတို့ထိုးစစ်တွေကိုအင်အားအလွန်ကျွံသုံးပြီးတော့မှဆက်ပြီးတော့ဒါလုံနေတဲ့ဥစ္စာတွေရှိတယ်။ဆိုတော့အဲ့ဒါကြောင့်မို့လို့မြေပြင်မှာတိုက်ပွဲတွေကနေပြီးတော့ဆက်ဖြစ်နေတာ။တကယ်လို့မြန်မာစစ်တပ်ဘက်ကဒါသူတို့ရဲ့ထိုးစစ်တွေကိုရလိုက်မယ်ဆိုလို့ရှိရင်တော့တိုက်ပွဲတွေမြေပြင်မှာဟိုရသွားနိုင်တဲ့အနေအထားရှိတယ်။အဲ့လိုဆိုလို့ရှိရင်တော့တစ်ဖက်နဲ့တစ်ဖက်ဒါတွေးဆုံစကားပြောတဲ့အခါလည်းပဲဒါပို့ပြီးတော့ဟိုယုံကြည်မှုတွေဟိုရှိလာနိုင်တာပေါ့ဗျာနော်
။ဒီလိုအပြစ်ခက်ရက်စဲတဲ့ဆိုတဲ့ထုတ်ပြန်ချက်ဟာအပြောနဲ့အလုံမညီတဲ့အတွက်အယုံကြည်မရှိဘူးလို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကတုံ့ပြန်ပါတယ်။တိုက်ပွဲဆက်လက်ပြင်းထန်နေရတဲ့အကြောင်းရင်းနဲ့ပတ်သက်လို့နှစ်ဖက်အပြန်အလှန်ဆွတ်ဆွဲမှုတွေသာရှိနေပါတယ်။ဒီနေ့မနက်ကလည်းမင်းမြမြို့နယ်ရာမောင်တရားအရှိတ်ချမ်းကဗျူဟာကုန်းအနီးမှာတိုက်ပွဲပြင်းထန်နေတယ်လို့မြို့ခံတွေကပြောပါတယ်။ရာမောင်တရားကိုလုံခြုံရေးယူနေတဲ့တပ်ဖွဲ့ဝင်တွေကိုဒီကနေ့မနက်ကအေအေတပ်ဖွဲ့ဝင်အင်အား60ခန်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းက RFA ကိုပြောပါတယ
်။ဒီတောင်စုလမ်းမကြီးပေါ်မှာအဆက်ချကြတဲ့ဒါဒုစွဖြစ်တယ်။တော်တော်တော့ကနေပြောကြတာဝန်ယူပြီးလုံလုံကြီးတာဝန်ယူဆောင်ရနေဒီဟာကိုလာပြီးပေါက်ဆက်ပြခတ်ခြင်းဟာဒီကိရကျွန်တော်လမ်းဆက်တဲ့လုံလုံဆောင်မှုရေးကိုနောက်ဆက်ပြခတ်ခြင်းလို့ကျွန်တော်ပြောချင်ပါတယ
်မနေ့ကဖြစ်တဲ့တိုက်ပွဲကြောင့်တမတော်သားတဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်။နှစ်ဖက်တိုက်ပွဲဖြစ်ပွားတာဟာမနေ့10နာရီကျော်မှရက်သွားခဲ့ပေမဲ့နေ့လယ်ပိုင်းမှာတော့မင်းမြမြို့ပေါ်မှာရှိတဲ့ကြီးတောင်ပေါ်ကနေစိတ်ဒရရွာဘက်ကိုတမတော်ကလက်နက်ကြီးတွေနဲ့လှမ်းပြီးပစ်ခတ်နေတာကြောင့်မြို့ပေါ်ကိုလက်နက်ကြီးကြမှာစိုးရိမ်တယ်လို့မင်းမြမြို့ခံတဦးကပြောပါတယ်
။ကျွန်တော်တို့ဒေသမှာဒီမင်းမြမှာပေါ်နေတယ်လက်နက်ကြီးကဒီတောင်ပေါ်ကနေပြီးတော့ပြင့်နေတယ်တိုက်ပွဲဖြစ်နေတယ်တော်ကြီးကိုဝဲတယ်။အဲ့ဒီခါမှာဒီမြမတမတော်ကလက်နက်ကြီးနဲ့ပြင့်နေတဲ့ခါမှာမြောက်ဦးတို့ပန်းမြောင်တို့တို့အချင်းချင်းဆိုးရဖြစ်လာမှာတော့ကျွန်တော်တို့ပြည်သူကြောက်နေနဲ့ကြောက်တယ်။အဲ့ဒီတော့စားနေရာဒီမှာလှုပ်ရှင်နေပေါ့လေနော
်ဒီတိုက်ပွဲတွေဟာလူနေထိုင်ရာမြို့ပေါ်ရက်ကွက်တွေထဲထိရောက်လာတဲ့အတွက်တည်ဆုံးတဲ့အရက်သား100ဝန်းကျင်အထိရှိလာနေပါတယ်။တိုက်ပွဲတွေကတော့2019ခုနှစ်အတွင်းတက်မတော်နဲ့တိုက်ပွဲပေါင်း600ကျော်ဖြစ်ပွားခဲ့ပြီးတက်မတော်ဘက်ကထိခိုက်ဒဏ်ရာရသူတည်ဆုံးသူစုစုပေါင်း3000ကျော်ရှိတယ်လို့အေအေကမနေ့ကကြေညာချက်ထုတ်ထားပါတယ်။ဒီတိုက်ပွဲကာလအတွင်းအေအေဘက်ကထိခိုက်ဒဏ်ရာရသူတည်ဆုံးသူစီးရင်တော့ထုတ်ပြန်ထားခြင်းမရှိပါဘူး။အဲ့ဒီလိုတက်မတော်ဘက်ကထိခိုက်ကြဆုံးမှုနဲ့တိုက်ပွဲအရေးအတွက်ကိုထုတ်ပြန်ရတာဟာရခိုင်ပြည်နယ်မှာတက်မတော်ကထိုးစစ်တွေဘလောက်အထိပြင်းပြထန်ထန်ဆောင်ရွက်ခဲ့တယ်ဆိုတာကိုသိစေချင်တဲ့အတွက်ထုတ်ပြန်တာလို့ခိုင်သူခါကပြောပါတယ်။အေအေဘက်ကထိခိုက်ကြဆုံးမှုကိုမေးမြန်းရမှာတော့အဲ့ဒါကိုထုတ်ပြန်မှာမဟုတ်ဘူးလို့ပြောပါတယ်။အေအေဘက်ကထုတ်ပြန်တဲ့တက်မတော်ထိခိုက်ကြဆုံးမှုစီးရင်နဲ့ပတ်သက်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းက
ဒီမှာဖြစ်နေတဲ့လက်မှတ်ကိုင်းပြစ်ခတ်ခါလေးနဲ့ပတ်သက်ပြီးကျွန်တော်တို့တမတော်ရဲ့ဦးတည်ချက်က2020ပြည်နယ်မှာတမတော်ခေါင်းဆောင်ကျွန်တော်ပြောခဲ့ပြီးညီညာရေးဦးတည်ထားတာပဲညီညာရေးဦးတည်ထားတဲ့အတွက်ကြောင့်မလို့အတူတူဘလောက်ပြည်တယ်ဘလောက်ထိုင်ရတယ်ဆိုတာကျွန်တော်နဲ့ရှင်းပြနေရအောင်မရှိပါဘူ
းအခုဆိုရင်ရခိုင်ပြည်နယ်မှာအေအေနဲ့တမတော်တို့တိုက်ပွဲကာလတစ်နှစ်ကျော်ကြာမြင့်လာတဲ့အတွက်နေရဲဆုံခွာထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တသိန်းကျော်အထိရှိနေပါပြီတိုက်ပွဲပြင်းထန်လာတာနဲ့အများဒုက္ခသည်တွေတိုးလာပေမဲ့သူတို့အတွက်လူသားချင်းစာနာထောက်ပံ့မှုအကူအညီတွေကတော့လိုအပ်နေဆဲပဲဖြစ်ပါတယ်ပြီးခဲ့တဲ့တစ်နှစ်အတွင်းတမတော်ဘက်ကအပြစ်ခတ်ရက်စဲကြောင့်ကြေညာတာတွေရှိခဲ့သလိုမြောက်ပိုင်းသုံးဖွဲ့ဘက်ကလည်းအပြစ်ရက်ကြောင့်ကြေညာတာတွေရှိခဲ့ပေမဲ့တိုက်ပွဲတွေကတော့ရပ်တန့်သွားခြင်းမရှိခဲ့သလိုအခုတစ်ကြိမ်တစ်ဖက်သက်အပြစ်ရက်ကြေညာခဲ့ပေမဲ့လည်းပြည်သူလူထုကတော့မလုံခြုံမှုတွေနဲ့စိုးရိမ်ချက်တွေရှိနေဆဲပဲဖြစ်ပါတယ်ရှင်ကျမဖြူဖြူခိုင်ပါ